2023ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကနေဒါနိုင်ငံသူစာရေးဆရာမအဲလစ်မော်ရိုကိုကြီးမြင့်လိုက်တဲ့အကြောင်းဆွီဒင်နိုင်ငံစတော့ခေါမ်မြို့အခြေစိုက်နိုဘယ်ကော်မတီကကြေညာပါတယ်။အသက်82နှစ်အရွယ်မော်ရိုဟာခေတ်ပြန်ဝှထုတို့ရဲ့ဆရာတဆူဖြစ်တယ်ဆိုပြီးတော့သူ့ကိုဂျာတာပရီနေ့ကကြေညာတဲ့အချိန်မှာနိုဘယ်ကော်မတီကကင်မွတ်တက်ခေါ်ဆိုခဲ့ပါတယ်။မော်ရိုဟာဆယ်ကျော်သက်အရွယ်ကတည်းကစပြီးတော့စာရေးခဲ့သူဖြစ်ပြီးဆယ်စုနှစ်ပေါင်းများစွာအတွင်းဝှထုတို့ဘောင်းချုပ်အများအပြားကိုထုတ်ဝေခဲ့ပါတယ်။သူဟာကနေဒါနိုင်ငံရဲ့စာပေဆိုင်ရာအမြင့်ဆုံးဆုဖြစ်တဲ့ဘီယင်ကန်ကျောက်စုအပါအဝင်အခြားစာပေဆိုင်ရာဆုအများပြားကိုလည်းချီးမြှင့်ခံခဲ့ရပါတယ်။အခုချီးမြှင့်ခံရတော့နိုဘယ်ဆုကတော့သူ့ရဲ့စာရေးသက်တမ်းမှာအမြင့်ဆုံးဆုဖြစ်ဖွယ်ရှိပါတယ်။သူနောက်ထပ်စာပေတွေရေးဖို့လားလားမရှိနိုင်တော့ဘူးဆိုပြီးဒီနေ့အစောပိုင်းမှာပဲပြောခဲ့ပါသေးတယ်။မွန်ရိုဟာစာပေဆိုင်ရာနိုဘယ်ဆုချီးမြှင့်ခံရတဲ့73ဦးမြောက်အမျိုးသမီးဖြစ်ပါတယ်။လူတွေအနေနဲ့ဝှထုတို့ကိုအရေးပါတဲ့နုပညာလက်ရာတစ်ခုဖြစ်မြင်လာစေဖို့ဒီဆုကလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်။ဒီနေ့အတွက်နိုဘယ်ဆုတွေကိုစက်တိုက်ကြေညာနေတာမှာငြိမ်းချမ်းရေးဆိုင်ရာနိုဘယ်ဆုကိုတော့တောက်ကြနေမှာကြေညာမှာဖြစ်ပါတယ်။